ကြောက်ဖြူရေနဲ့စိတ်ကံတီဆောက်ဖို့စမ်းသပ်စစ်ဆေးတာတွေလှုပ်ဆောင်နေတာကြောင့်ကြောက်ဖြူတန်စစ်မြစ်ကိုအားကိုးပြီးတော့အသက်မွေးဝမ်းကြောင်းပြုနေကြတဲ့ဒေသခံရေလုံသားတွေငါဖတ်မရပဲအခက်ကြုံနေရတယ်လို့ငါဖတ်သမားတွေကပြောပါတယ်။ဒါကြောင့်ဒေသခံတွေရဲ့ဆန္ဒမပါပဲအကောင့်ထဲပေါ်ဆောင်ရွက်နေတဲ့စီမံကိန်းကိုအလိုမရှိဘူးဆိုတဲ့ကန့်ကွက်စာတချို့မနေ့ကဒီတန်စစ်မြစ်အတွင်းမှာရေလုံသားတချို့ကချိတ်ဆွဲခဲ့ကြပါတယ်။ကြောက်ဖြူရေနဲ့စီမံကိန်းပေါ်မှာဒေသခံတွေကကန့်ကွက်ပြောဆိုချက်တွေအကြောင်းကိုတော့ကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်ကြောက်ဖြူမြို့တန်စစ်မြစ်အတွင်းရေနဲ့စစ်ကန်စီမံကိန်းအတွက်ရထားတဲ့နေရာမှာမြစ်ကြမ်းပြင်ကကြောက်တွေကိုဖောက်တဲ့လုပ်ငန်းတွေဆက်လုပ်နေတာကြောင့်ဒေသခံရေလုံသားတွေအခက်ကြုံနေရတယ်လို့တန်စစ်မြစ်အတွင်းမှာငါဖမ်းနေတဲ့ရေလုံသားတဦးကပြောပါတယ
်။ဒီစီမံကိန်းတည်ဆောက်မယ်ဆိုပြီးဒီဟာ AISR လောက်မယ်ဆိုပြီးဒီဟာလည်းဟာဘယ်ဘွဲ့စီကလွှတ်လွှတ်လာတော့ကျွန်တော်တို့ကတော့မသိဘူး။တဘွေကြီးတွေလာတယ်ကျွန်တော်တို့မှာရှိတဲ့အဲ့ဒီစံတာကြောက်တန်းတွေကိုလာပြီးတော့သူ့တလားအရေအောက်မှာရှိတဲ့ကြောက်ကိုယူတာလားကျွန်တော်တို့လည်းဒေသခံတွေတရားမှမသိဘူးကျွန်တော်တို့ကျောင်းပေါ်မှာရှိတဲ့ဒီဟွာရေထက်မှာရှိနေတဲ့အဲ့ဒီဟွာကြောက်စုံတွေကိုလာပြီးတော့ဖောက်ရတာတွေ့ရတယ်ဖောက်ရတာတွေ့တာကတော့ကျွန်တော်တို့ဒီတလားကျော်လောက်ပတ်ခွက်ကြောက်ရှိပို့နော်ရှိတယ်ဆိုတော့ဟွာရေလောက်တော့တော်တော်ခဲတွေ့တယ်အဲ့ဒီသင်းဖွဲ့တွေကအဲ့ဒီဟွာကျွန်တော်တို့ငေါဖတ်တဲ့ပိုက်ခွက်ထဲလာရှာခါလည်းရှာတယ်ဒီကြောက်ပိုက်ဆိုရင်တော်တော်လည်းခဲတွေ့တယ်ဘာဖြစ်လို့ဆိုတော့ဒီလေအဲ့မှာသူတို့သွဲခွဲတွေကြောက်လာရှာရဲ့အဲ့ကြောက်တွေမှာပိုက်တယ်ပါလေတော်ညင်းဟိုဟာအဲ့လိုမျိုးဆုံးချမှုတွေရှိတာပေါ့
ဒေသခံရေလုံသား9000ကျော်လောက်မိခိုးအားထားပြီးတော့လုတ်ကင်စားတောင်းနေကြတဲ့တန်စစ်မြစ်အတွင်းမှာမရေကျွန်းရင်းနှက်စစ်ကန်တိဆောက်ပြီးနောက်ပိုင်းတားငါပဇွန်တွေရှားပါလာတယ်လို့လဲရေလုံသားတွေကပြောဆိုကြပါတယ်လက်ရှိမှာလဲကြောက်ဖြူရင်းနှက်စစ်ကန်ကျယ်ဖို့ပြင်ဆင်နေတာကြောင့်ရေလုံသားတွေရဲ့စားဝတ်နေရေးတွေတိတိတသာထိခိုက်လာတယ်လို့ရေလုံသားတဦးကပြောပါတယ်
အရင်တော့ဆိုရင်အီးဟွာညချင်းဆင်းလိုက်မေတ္တုစောဝဲနေရဆင်းပြီးတော့ပြန်ညာရဲ့ကျဲမာရဲ့စသည်ခနဲ့ကျွန်တော်တို့အိမ်ညချင်းကနေမှမေတ္တုစောဝဲနေရကိုပြည့်ချင်းပြနေတယ်အခုနောက်ပဲဒီစီမံကိန်းတည်ဆောက်နောက်ပဲမှာငေါတယ်ပစွန်ချင်းဟွာချော့လာတာပေါ့နော်ချော့လာတယ်ဆိုတော့ဘယ်လိုပြောရမလဲဒီဟွာအိမ်ဟွာကိုယ်တည်သားမှာနေပြီးလောက်ကိုစောတော့လို့မရတော့ကျွန်တော်တို့ကျွန်းကဆိုရင်အရင်တော့ကဟွာခြိုက်လို့မလဲလို့သွားတာတော့ကျွန်တော်တို့ငယ်ရင်တော့ပဲတယောက်နေရောက်ပဲပြောမှုတယ်အခုဆိုရင်တရမှာ10ယောက်လောက်ကိုသွားနေကြတာသာဒီဆိုတော့အဲ့ဒီမှာဟောလောက်ပဲစောတော့လို့မှမရတဲ့ဟာကိုမရရင်တော့မစ္စတာဇူစောဝနေရဲ့အတွက်နေရာခေါက်ကိုထွက်ကြတာတော့တော်တော်လေးကိုနေစနေမှမျောလာတယ်ကိုတွေ့ရတယ်ဟုတ်ကဲ့ကို
ဒါအပြင်အဲ့ဒီရင်းနှက်စိတ်ကန်းဧရိယာအတွင်းမှာလုတ်ကင်စားတော့နေကြတဲ့ရေလုံသားတွေအနေနဲ့ရေလုံငန်းကလွှဲရင်လုတ်ကင်စားတော့ဆရာမရှိတာကြောင့်အစားထုတ်လုပ်ငန်းတွေနဲ့အတက်မွေးဝမ်းကြောင်းပညာရပ်တစ်ခုခုကိုဒေတာကန်နေအတွက်ဖန်တီးပေးတဲ့လို့လဲရေလုံသားတဦးကပြောရတယ်
ကျွန်တော်တို့ဖြစ်စီရှင်ကတော့အဲ့ဒီမှာဒီရေလောက်သားတွေကိုပေါ့နော်သူတို့ပူလောင်ငေါဖမ်းလို့ရအောင်နေပညာတွေအဲဒီကလေးငေါဖမ်းလို့သူတို့အဲ့ဒီနေရာမှာနေပညာဟွာဖမ်းလို့မရတော့ဘူးဆိုတော့ကျွန်တော်တို့ဒီကပေါ့နော်ဒေတာခံနေအဲ့ဒီတန်ငါလောက်နေတဲ့လူတွေကိုပညာတွေပေါ့နော်ပညာတွေအတက်မွေးဝမ်းကြောင်းပညာတွေနားတခုပညာတွေပို့သင်တန်းတွေပါတယ်ပို့ချပေးစီရှင်တယ်ပေါ့ဟုတ်ကဲ့ပ
ါဒေတာကန်တွေအတွက်ထိခိုက်နစ်နာမှုရှိနေတဲ့ကြောက်ဖြူရေနဲ့စီမံကိန်းကိုဒေတာကန်တွေသဘောမတူကြဘူးလို့လဲကြောက်ဖြူအထူးစီးပွားရေးဇုံလေ့လာဆောင်ကြည့်အဖွဲ့ကြောက်ဖြူ SEC Watch ရဲ့ပြောခွင့်ရဦးထွန်းကြည်ကပြောပါတယ
်ဒီကြောက်ဖြူ SEC နဲ့လက်ရှိရေနဲ့စက္ကန့်စီမံကိန်းပေါ့နော်ရေနဲ့စက္ကန့်စီမံကိန်းမှာဒေတာခန့်တွေဘက်ကတော့အမှန်တမ်းပြောရရင်တော့သူတို့အလောက်ကန်ခွင်းလန်းရှားပါတဲ့ဒေတာဖြစ်တဲ့အတွက်သူတို့စေယုံအလောက်ယုံတို့ဆိုတာတော့ဒေတာခန့်တွေကမျောလင်းကြတာကိုကျွန်တော်အနေနဲ့တွေ့ရတယ်ဒီရေနဲ့စက္ကန့်ကတော့စောစောကကျွန်တော်ပြောသလိုပဲဒီမှာရှိတဲ့ရေလောက်သားတွေအကုန်လုံးကဒီရေနဲ့စက္ကန့်သာဆောက်ဖြစ်တယ်ဆိုလို့ရှိရင်တော့ရေလောက်ငန်းတွေအကုန်လုံးပြည့်စည်သွားမယ်ဆိုတာဒါဘတော်မှငင်းမရတဲ့အချက်ဖြစ်တယ်ပေါ့နော်။ဒါကြောင့်လည်းဒီဒေသခံတွေအများစုကတော့ဒီစီမံကိန်းပေါ်မှာသူတို့လိုလားမှုတွေမရှိကြဘူးလို့ကျွန်တော်အနေနဲ့မြင်နေရတယ်။ကွန်ခရစ်နဲ့နှစ်ကကျွန်တော်တို့လောက်ခဲ့တဲ့သုတေသနတစ်ခုအရာဆိုလို့ရှိရင်လည်းဒီလက်ရှိကာလမှာဒီစီမံကိန်းအကောင့်တွေဖော်ဖို့ကိုဒေသခံအများစုစန့်ကျင်ထားကြတာကိုကျွန်တော်တို့တွေ့ရတယ်ဗျာ။
မနေ့ကလည်းဒေသခံရေလုံသားတွေဟာဒေသခံတွေရဲ့သဘောတူညီချက်မပါတဲ့ရင်းနှက်စိတ်ကန်းစီမံကိန်းတွေချက်ချင်းရက်ဆိုတဲ့စာရင်းတွေပါတဲ့ V9 တွေကိုတန်စစ်မြစ်ကန်းတလျှောက်ဒီရော်တွေမှာချိတ်ဆွဲကန့်ကွက်ခဲ့ကြပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ရင်းနှက်စိတ်ကန်းစီမံကိန်းမူပေါင်းသဘောတူညီချက်ကိုပြီးခဲ့တဲ့2018ခုနှစ်ကတည်းကမြမအစိုးရနဲ့တရုတ်အစိုးရပိုင်း CITIC Consortium တို့စာချုပ်ချုပ်ဆိုခဲ့ပါတယ်။လက်ရှိအာဏာသိမ်းပြီးနောက်ပိုင်းမှာတော့ဒီရင်းနှက်စိတ်ကန်းစီမံကိန်းအတွက်အကောင့်ထဲပေါ်လှုပ်ဆောင်ဖို့အတွက်တဘာဝပတ်ဝန်းကျင်နဲ့လူမှုစီးပွားအပေါ်အကျိုးသက်ရောက်မှုနှင်နာမှုဆိုင်ရာစမ်းစစ်ချက် EIA SIA စတန်တွေရင်းနှက်စိတ်ကန်းစီမံကိန်းအတွက်စမ်းသပ်တာတွေစတင်လှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာဖြစ်ပါတယ်